အာဖဂန်နစ္စတန်မျိုးသမီးပေါ်လုံးသမားတွေကသူတို့ကိုလိမ်မိုင်းမတော်မတရားပြုမှုတာတွေရှိတယ်လို့တိုင်ကြားတာကိုရေးယူလှုံ့ဆော်မှုပြက်ကွက်ခဲ့တဲ့အတွက်အာဖဂန်ဘောလုံးဖွဲ့ချုပ် AFF ကအကြီးအကဲတာဝန်ရှိသူဟောင်းတဦးကိုကမ္ဘာဘောလုံးဖွဲ့ချုပ် FIFA က၅နှစ်ပိတ်ပင်ကန့်သတ်လိုက်တဲ့ပေါ်အမေရိကန်ကကြိုဆိုလိုက်ပါတယ်။လိမ်မိုင်းမတော်မတရားပြုမှုခံခဲ့ရသူတွေအနေနဲ့တရားမျှတမှုရတယ်ပါတယ်။ဆွဆွဲခံရတဲ့တာဝန်ရှိသူတွေကိုအာဖဂန်အနာဘိုင်တွေကရေးယူရပါမယ်လို့တောင်တဲ့ဘိုဟာရှာရေးရာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီး Alice Wells က Twitter မှာစနေနေ့ကရေးပါတယ်။အာဖဂန်မျိုးသမီးပေါ်လုံးသမားအတော်များများကတိုင်ကြားထားတဲ့ပေါ်စုံလန်းစစ်ဆေးနေတာကနေ AFF အတွင်းမှူးချုပ်ဟောင်းဆာယက်အာဂဇာရာဟာ FIFA ကိုကျင့်သိက္ခာပိုင်းဆိုင်ရာပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုနဲ့ပြစ်ရှိတယ်ဆိုပြီး FIFA ကတောက်ကြနေမှာကြေညာတာပါ။အာဂဇာရာတွင်မှူးချုပ်တာဝန်ယူထားချိန်2013နဲ့2018ခုနှစ်အတွင်း AFF ဥက္ကဋ္ဌဟောင်းခီရမူဒင်ကရင်ဟာလိမ်မိုင်းမတော်မတရားလုပ်မှုကိုအကြီးအကဲကျူးလွန်ခဲ့တယ်လို့တိုင်ကြားချက်မှာဆွဆဲထားပါတယ်။မျိုးသမီးပေါ်လုံးသမားတွေကသူတို့တိုင်ကြားချက်ကိုပြီးခဲ့တဲ့နှစ်မှာလူသိရှင်ကြားထုတ်ပြန်ခဲ့ပြီးတဲ့နောက် FIFA ကစုံစမ်းစစ်ဆေးခဲ့ရပြီးဇွန်လမှာတော့ဥက္ကဋ္ဌဟောင်းကရင်ကိုရာသက်ပံပိတ်ပင်ခဲ့ပါတယ်ခင်ဗျာ။